ဖေဖော်ဝါရီလ14ရက်တောက်ကြနေ့ဥပုသ္စာဖြည့်သင်ခန်းစာဖြစ်ပါတယ်။ဒိန်လကဲလုချင်းခံရတဲ့အကြောင်းကိုဟေဘဲဩရစာ17မှာမှတ်တမ်းတင်ထားတာတွေ့ရမှာဖြစ်ပါတယ်။ကြော်ကြားတဲ့ယုံကြည်ခြင်းအခန်းလို့တင်စားခေါ်ဆိုနိုင်ပါတယ်။ပြောဖက်ရဲ့ယုံကြည်ခြင်းနဲ့အခြားသူတွေရဲ့ယုံကြည်ခြင်းအကြောင်းရေးသားထားပါတယ်။ရှင်သေးရဲ့နှုတ်ကိုပိတ်ခဲ့တယ်ဆိုပြီးတော့ဟေဘဲဩရစာခန်းကြီး17ငွေ33မှာရေးသားဖော်ပြထားတာဟာထူးဆန်းလှပါတယ်။သို့တော့ကျွန်တော်တို့သတိပြုထားရမယ့်အချက်ကတော့ယုံကြည်သူသူရဲ့ကောင်းတိုင်းဟာဒယင်လလိုတည်ခြင်းကနေလွတ်မြောက်ခွင့်ရခဲ့တာတော့မဟုတ်ပါဘူး။ရဲရင်စွာနှိမ့်ဆက်ခြင်းကိုခံရပြီးတော့အသက်တည်ခံသွားတဲ့သူတွေများစွာရှိပါတယ်။ဟေပြဲအခန်းကြီးကနေရေးသားခဲ့တဲ့အတိုင်းဖြစ်ပါတယ်။ထာဝရဘုရားဟာလူတချို့တို့ကိုအသက်ချမ်းသာခွင့်ပေးတယ်လို့လူတချို့တို့ကိုလည်းပဲတည်ဆုံးသွားရတဲ့အခွင့်ကိုပေးခြင်းအပြင်တတ်သိခံစေပါတယ်။ဒယင်လအဖို့မှာကတော့လွတ်မြောက်ခြင်းအခွင့်ကိုပေးသည့်တိုင်လူတိုင်းကိုအဲ့လိုတတ်သိခံခွင့်ပေးမှာတော့မဟုတ်ပါဘူး။ယေရှုရှင်ကိုယုံကြည်ပြီးတော့အသေးခံခဲ့ရတဲ့မာတုရအများစွာရှိခဲ့ပါတယ်။ဘယ်လိုမျိုးပဲဆိုပါစေဒယင်လချင်းနေတွင်းထဲကနေလွတ်မြောက်ခြင်းဟာဆိုရင်ဖျားသခင်ရဲ့အုပ်ဆိုးခြင်းကိုပြသပါတယ်။ဖျားရှင်ဟာမိမိရဲ့သားသမီးတွေကိုအပြစ်နဲ့တေခြင်းရဲ့တကူကနေကယ်လို့ပေးမှာဖြစ်ပါတယ်ဆိုပြီးတော့တောက်ကြနေဥပုသ္စာဖြစ်သင်ငန်းစာကဖော်ပြပေးထားပါတယ်။ဥပုသ္စာဖြစ်သင်ငန်းစာခုနှစ်ကတော့ဒီလောက်ပဲဖြစ်ပါတယ်။ဥပုသ္စာဖြစ်အစီအစဉ်တစ်ဆက်သူကျွန်တော်ဆက်ဆောက်ပါကျမ်းနာတော်သူရောက်စီတိုင်းဝိညာဉ်ခွန်အားနဲ့ပြည့်ဝကြပါစေ။ကျေးဇူးတင်ပါတယ်။